အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့အခြေအနေတွေကိုအမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးဆိုင်ရာဥပဒေကြမ်းရေးဆွဲရေးအဖွဲ့ဝင်တဦးဖြစ်တဲ့ Gender Equality Network တွဲပဲ့ဥက္ကဋ္ဌDr.Pensy Thong Tengkor Dr.Tuyi ကိုရန်ကုန် VOA ရုံးခွဲတာဝန်ခံ Dr. Khin So Win ကတွေ့ဆုံမေးမြန်းထားပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာနားဆင်ကြည့်ကြရအောင်ပါရှင်'Cause it only serves to make me more determined to achieve my final goal.
ဒီကနေ့လည်းပေါ့နော်ဒီအမျိုးသမီးများဒီပတ်သက်တဲ့အမျိုးသမီးခွင့်ရည်နဲ့ပတ်သက်ပြီးတော့ထုတ်ရှားဆောင်ရွက်နေရတာလည်းသိရပါတယ်မှာ
ဟုတ်ကဲ့ပါ
အဲ့တော့ဒီနောက်ဆုံးအခုမှာပြုစုနေတဲ့အမျိုးသမီးများပေါ့အကြမ်းဖက်မှုပွားပြောက်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းရဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဥပဒေကြမ်းကတော့ကျမတို့ရဲ့ drafting committee လို့ခေါ်တဲ့ဖွဲ့လေးတစ်ခုဖွဲ့ထားတာပေါ့နော်အဲ့ဒီမှာအကုန်လုံးဝိုင်းပြီးတော့ပညာရှင်တွေအကုန်လုံးရေးကြတာပေါ့နော်အကြမ်းဖက်တော့ကျမတို့တော်တော်လေးပြီးသွားပါပြီလောလောဆယ်ကတော့ lawyer တယောက်နဲ့ကျမတို့အထားပါတယ် Department of Social Welfare ကနေတစ်ဆင့်စီစဉ်ပေးတယ်เนาะဥပဒေပညာရှင်တူဦးကနေပို့အဆုံးအနှုံတွေကိုဥပဒေစကားတွေနဲ့ပြန်ပြီးတော့ရေးသားပေးနေတာပေါ့เนาะအဲ့ဒါရေးသားပြီးကျမတို့နောက်တစ်ခေါက်ပြန်ပြီးတော့သုံးသပ်ပြီးတော့ပြန် review လုပ်မယ်ပြီးတဲ့အခါဆက်ပြီးတော့တင်ဖို့လို့လည်းစီစဉ်ရှိပါတယ်မကြာခင်တော့ကျမတို့တင်ပြမယ်လို့ထင်ပါတယ
်ဒီဥပဒေကြမ်းရေးဆွဲတဲ့နေရာမှာဒီအမျိုးသမီးရေးရအဖွဲ့တို့အမျိုးသမီးစောင့်ဆောင်ရှင်များအဖွဲ့တို့မိခင်နဲ့ကလေးစောင့်ရှောက်ရေးအဖွဲ့တို့ပေါ့เนาะသူတို့အဲ့ဒီအသင်းအဖွဲ့တွေရဲ့အခမ်းအနားအောက်ဘယ်လိုရှိပါလဲရှင်
အကုန်လုံးကကျမတို့ကမတီထဲမှာပါပါတယ်ကျမတို့ရေးဆွဲတဲ့ကမတီပေါ့နော်အဲ့ထဲမှာသူတို့အဲ့ဒီအဖွဲ့အစည်းတွေပါတယ်နောက်အစိုးရဌာနတွေအကုန်လုံးပါတယ်ဥပဒေပညာရှင်တွေလည်းပါပါတယ်နောက်ဘီလ်ကမတီကလည်းပါပါတယ်အကုန်လုံးက44ယောက်ရှိပါတယ်ကျမတို့ရေးဆွဲနေတဲ့အုပ်စုပါလေအဲ့တော့အဲ့ဒါရေးနေတာကြာလဲကြာပါပြီဘာကြောင့်ကြာလဲဆိုတော့ကျမတို့ကအရင်ဆုံးကသူတွေတနာတွေလုတ်ပါတယ်မြန်မာနိုင်ငံမှာဥပဒေအခုလိုအစ်စွဲမယ်ဆိုရင်ဘာတွေလိုအပ်လဲတခြားနိုင်ငံမှာဘယ်လိုဥပဒေတွေစွဲထားလဲသူတို့စွဲထားတဲ့ဥပဒေတွေဘယ်လိုကျမတို့အသုံးချလို့ရလဲစသဖြင့်ကျမတို့လေ့လာတယ်လေ့လာပြီးတော့ကျမတို့တကယ်ပဲသူတွေတနာတွေလုတ်ပြီးတော့မှရတဲ့အချက်လက်ပေါ်မှာတည်ပြီးတော့မှကျမတို့ဒီဥပဒေကိုစွဲတာဒါကြောင့်မလို့ကြာတာပေါ့နော်ကြာပေမဲ့ကောင်းလိမ့်မယ်လို့တော့မျှော်လင့်ပါတယ်ရှင်
အဲ့တော့မမဒီဥပဒေကဒီမြန်မာနိုင်ငံမျိုးသမီးများအခွင့်အရေးတွေနဲ့ဘာလို့အခွင့်အရေးတွေနဲ့ပတ်သက်ပြီးတော့အကျိုးပြုမယ်လို့ယူဆပါလားရှင်
သိကြပါတယ်ဘာလို့လဲဆိုတော့ဒါအမျိုးသမီးများရဲ့ရပိုင်ခွင့်နေ right base ပေါ့နော်ဒီအလူအခွင့်အရေးနဲ့ပတ်သက်တဲ့အချက်လက်တွေအများကြီးပဲကျမတို့ထည့်ထားတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဒီဥပဒေကြီးကတကယ်ပဲ account တွေပေါ်လို့ရှိရင်မြန်မာနိုင်ငံမှာရှိအမျိုးသမီးတွေအားလုံးသူတို့အတွက်ကရလတ်ကောင်းနေမယ်လို့ပြောလင့်ပါတယ
်အခုလည်းဟိုတက်တက်ဆိုင်ဆိုင်လို့ပြောရမှာမသိဘူးပေါ့နော်ဒီမျိုးဆောင်ဥပဒေဆိုတာလည်းဟိုဆွေးနွေးနေကြတာကြားသိနေရပါတယ်အဲ့တော့ဒီမျိုးဆောင်ဥပဒေအပေါ်မှာရောမမဒီအမျိုးသမီးဒီပြည်အပေါ်ကျန်းဖက်မှုပပျောက်ရေးဥပဒေကြမ်းရေးဆွဲနေတဲ့အမျိုးသမီးကြီးတယောက်အနေနဲ့ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဥပဒေကြီးရပေါ့နော်အခုကျမတို့ဒီအစိုးရနဲ့ပူးပေါင်းပြီးတော့ရေးနေတာအဓိကဒီဟိုပါပေါ့နော်လူမှုဝန်ထမ်းနဲ့ကျမတို့ရေးဆွဲနေတာပေါ့နော်အဲ့ဒီဥပဒေရ right base လို့ခေါ်တာပေါ့နော်ဒီလူအခွင့်အရေးပေါ်မှာအမျိုးသမီးအခွင့်အရေးကိုအခြေခံထားတယ်ပြီးတော့သူကကျမတို့ရဲ့ဒီ cedaw အမျိုးသမီးများရဲ့ right ခွဲခြားဆက်ဆံမှုပပျောက
်
တဲ့နော်ဟိုစာ convention ပေါ့အဲ့ဒါမှာပါတဲ့အချက်လက်တွေပေါ်ကျမတို့ဥတည်ပြီးတော့ရေးထားတာဖြစ်ပါတယ်နောက်တစ်ခုက Beijing platform for action ပေါ့ Beijing မှာလုတ်ခဲ့တဲ့ဟိုပေါ့65ခုနှစ်ကလုတ်ခဲ့တယ်လုတ်ခဲ့တယ်အဲ့ဒီအခါခါမှာကျမတို့ဒီအမျိုးသမီးတွေနဲ့ပတ်သက်လို့ဘလို့ခွင့်ရည်ပေးမလဲဘလို့စောင့်ရှောက်ပေးမလဲဆိုပြီးတော့အဲ့ဒါဒီပုံမှာတည်ပြီးတော့ရေးထားတဲ့အတွက်သူကပို့ပြီးတော့ကြည်ကြည်ပြတ်ပြတ်ရှိတယ်လို့ကျွန်မပြောချင်ပါတယ်
စီတော်ကိုမြန်မာနိုင်ငံကဘယ်လိုအများဆိုင်ထိုးထားတာပါလဲရှင
်1999ခုနှစ်မှာဆိုင်ထိုးထားတာဖြစ်ပါတယ်အဲ့ဒီအတွက်ကိုကျွန်မတို့ကအမြဲပဲ report တွေပေးရတာပေါ့နော်မြန်မာနိုင်ငံအစိုးရအခုနောက်ဆုံး report ဆိုလို့ရှိရင်2014ခုနှစ်ကအဲ့တုန်းကဆိုကျမတို့အမတန်အားရပါတယ်ဘာပဲဖြစ်ဖြစ်ရက်ဖက်အဖွဲ့အစည်းတွေကိုအများကြီးပါဝင်ခွင့်ရတယ်ပေါ့နော်ဒီအစိုးရရေးတဲ့ report ထဲမှာကျမတို့အများကြီးစုပေါင်းပြီးတော့လုတ်ခွင့်ရတဲ့အတွက်စိတ်ထဲမှာကြည်နူးပါတယ
်ဥမအနေနဲ့ဒီကုလသမဂ္ဂမှာလည်းဖြစ်ရှိလာများတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်အခုမြန်မာနိုင်ငံမှာလည်းပြန်လာပြီးတော့ဒီလူမှုရေးတွေရောအမျိုးသမီးရေးတွေရောဆောင်ရွက်နေတယ်ပေါ့နော်အဲ့တော့ပြန်လာတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားအမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်နေတယ်လို့ယူဆပါလားရှင
်အပေါ်ရန်ကတော့တိုးတက်တယ်လို့ပါပဲဒါပေမဲ့တကယ်တကယ်เนาะ ကြည့်လို့ရှင်အောက်ခြေမှာအများကြီးလိုအပ်ချက်တွေရှိပါတယ်အဓိကကျမတို့မှာလိုအပ်နေတဲ့ဥပဒေတွေမရှိဘူးပေါ့နော်ဒါကြောင့်မလို့တကယ်တကယ်ဝန်ဆောင်မှုတွေကလည်းမပေးနိုင်ဘူးမျိုးသမီးတယောက်တည်းအကျန်းဖက်မှုခံရပြီဆိုလို့ရှင်လေလိုအပ်တဲ့ဝန်ဆောင်မှုဆောင်မှုတွေကမရှိပါဘူးအဲ့ဒါကြောင့်မလို့ကျမတို့အဓိကဥပဒေကလိုအပ်တဲ့အတွက်ကျမတို့ကဒီဥပဒေယူလည်းရေးဆွဲတာအဲ့တော့ဒီဥပဒေကြီးမ ပြီဆိုရင်ဘယ်လိုလိုအပ်ချက်တွေရှိလဲဆိုတော့ဆောင်ရွက်မှုတွေကျမတို့ပေးလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့เนาะဒီအဓိကတော့လိုအပ်ချက်တွေကိုချက်ချင်းတော့ကျမတို့ဖြည့်ဆည်းလို့မရတဖြည်းဖြည်းလုပ်သွားတဲ့အတွက်ကျမထင်ပါတယ်ဒီဥပဒေကြီးပြီးသွားပြီဆိုလို့ရှင်ဒါကြီးကိုဥပဒေပြီးတာနဲ့လည်းပြီးမသွားဘူးပေါ့နော်သူ့ကိုကျမတို့ကအကောင့်ထဲပို့ရမယ်ဒီအကောင့်ထဲခေါ်တဲ့အခါမှာတကယ်ပဲကောင်းကောင်းမွန်မွန်အကောင့်ထဲပို့နိုင်ကျမတို့အမျိုးသမီးတွေမှာအများကြီးတိုးတက်မှုတွေရှိမယ်လို့ကျမမျှော်လင့်ပါတယ်
ဟုတ်ကဲ့ပါအဲ့တော့အမျိုးသမီးတွေကမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီအကျန်းသက်မှုနဲ့ပတ်သက်လာလို့ရှိရင်အကာအကွယ်မဲ့နေသေးတယ်လို့သဘောပေါက
်မှတ်ပါတယ်လောလောဆယ်မှာအကာအကွယ်ရမ်းမဲ့နေပါတယ်အဲ့တော့အဲ့နောက်တစ်ခုကကျမတို့ဒီအခုလောလောဆယ်ရေးဆွဲနေတဲ့ဒီဥပဒေကြီးတွေမှာအိမ်တွင်းအကျန်းသက်မှုအဲ့ဒီဟာပါနေတယ်အဲ့ဒါကလည်းကျမတို့ဘာဖြစ်လို့လဲဆိုတော့ဒီညာသောအပြင်အကျန်းသက်မှုခံရတဲ့အမျိုးသမီးတွေကအိမ်တွင်းထဲမှာဖြစ်တာလည်းများတယ်နော်နောက်နီးစပ်ရပေါ့နော်ဒီဆွေမျိုးသားချင်းတွေကတဆင့်အကျန်းဖက်တာကြီးလည်းရှိတယ်အဲ့တော့အဲ့ဒါကြီးကိုရှိနေတဲ့အတွက်ကျမတို့ကဒီဥပဒေထဲမှာထည့်လိုက်ခြင်းအဖြစ်တနည်းအားဖြင့်တော့အကာအကွယ်လေးတွေရနိုင်ပါတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေထွက်လာလို့ရှိရင်ဒီဥပဒေကိုဟို enforce ဖို့ပေါ့နော်ဥပဒေတိုင်းတိုင်းလာကျင့်သုံးမှုအတွက်ကရရကြေးရအရှင်နေလည်းပါမယ်ပြီးတော့ပြည်သူရဲတပ်ဖွဲ့တွေလည်းပါဝင်ရမယ်ပြည်ကြီးနဲ့ကိစ္စဆောင်ရေးအဖွဲ့တွေလည်းပါဝင်ရမယ်သူတို့အားလုံးရဲ့ပူးပေါင်းပါဝင်မှုကိုမှိုင်းနေတယ်ဘယ်လောက်များမျှော်လင့်ထားပါလဲရှင
်အဲ့ဒါလေကျမတို့ကအခုဥပဒေရေးဆွဲနေတဲ့အဖွဲ့ရပဲ implementation plan ပေါ့နော်ဒီဥပဒေကြီးကိုထွက်လာပြီဆိုဘယ်လိုအကောင့်တွေပေါ်မလဲဆိုတော့ plan ကြီးကိုပါကျမတို့ကရေးဆွဲနေပါတယ်အဲ့ဒီမှာဘာလဲဘာလုပ်လဲဆိုတော့ကျမတို့အခုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးပေါ့အမျိုးသမီးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေအကုန်လုံးကတာဝန်ယူပြီးတော့ဒီဥပဒေအကြောင်းကိုအကုန်လုံးကိုရှင်းပြရမယ်အောက်ခြေလူတို့ဟိုရောက်တဲ့အထိပေါ့နော
်
ပညာပေးမယ်အဲ့တော့ပညာပေးမှသာလျှင်အမျိုးသမီးတွေကသိမယ်အော်ဒီဥပဒေကြီးရှိပါလားဒီဥပဒေရှိတဲ့အတွက်ငါတို့ဘယ်လိုအားကိုးလို့ရမလဲတခုခုဖြစ်ရင်ဘယ်ကိုတိုင်မလဲစသဖြင့်အဲ့တော့အဲ့ဒီပညာပေးတဲ့လုပ်ငန်းစဉ်တွေကျမတို့အကုန်လုံးလုပ်ဖို့လို့အစီအစဉ်ရှိပါတယ်ကျမတို့အကုန်လုံးရေးဆွဲထားပြီးပါပြီဘယ်သူကဘာလုပ်မလဲဘယ်မြို့နယ်မှာဘာလုပ်ကြမလဲဆိုတဲ့အစီအစဉ်ရှိမှတ်ပါတယ်ရှင်အဲ့ဒါရှိပြီးပါပြီရှင်
အဲ့တော့အဲ့ဒီဥပဒေကြီးအတည်ပြုပြီးပြဋ္ဌာန်းနိုင်ဖို့အလားအလာရောဘယ်လောက်လောက်ရှိပါလဲရှင
်ကျမတို့ကမျှော်လင့်ပါတယ်လာလာအများကြီးရှိပါတယ်เนาะဒီနိုင်ငံတော်ကလည်းအများကြီးကိုဒီဥပဒေကြီးကိုပိတ်ကိုစိတ်ဝင်စားနေပါတယ်အဲ့ဒါအများဆုံးလဲဒီဥပဒေကြီးကို adopt လုပ်ဖို့လို့လဲတမနာကြီးကိုယ်တိုင်ကကိုယ်ပဲတောင်းအားပေးတယ်လို့ကျမတို့ကြားပါတယ်နောက်လွတ်တော်ကလွတ်တော်အမတ်တွေတော်တော်များများလဲဒီဥပဒေကြီးမပြီးသေးဘူးလားမပြီးသေးဘူးလားဆိုတာတွေမင်းနေတာကြီးလည်းရှိပါတယ်အဲ့တော့မကြခင်တော့ပြီးမှာပါအဲ့ပြီးပါစေမြင်မြန်ပြီးပြီးတော့ဒါကြီးကိုမြင်မြန်အကောင့်တွေဖွင့်နိုင်ပါစေလို့ကျမအနေနဲ့ဆုတောင်းတာပေါ့နော
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေကမတော်ဒီမူကြမ်းကိုအားလုံးလည်းဖြစ်ပြီးဒီအားလုံးလည်းသဘောတူကြပြီဆိုလို့ရှိရင်ဘယ်လွတ်တော်ကနေပြီးတော့ဘယ်လိုစပြီးတော့တင်လဲဘယ်လွတ်တော်ကုစနေကနေပြီးတော့စပြီးတော့ဒါကို propose လုပ်ဖို့စဉ်းစားထားပါတယ
်ဒါကတော့လူမှုဝန်ထမ်းဝန်ကြီးဌာနကနေပြီးတော့တင်มาဖြစ်ပါတယ်နော်ကျမတို့တွေကဒါရေးဆွဲတဲ့အဖွဲ့ထဲမှာပဲပါတာပေါ့နော်တင်နာရီပါတွေကတော့ဒီအစိုးရဌာနဆိုင်ရာတွေကနေလောက်သွားမှာပေါ့နော်အထူးပြည်ကုနာပြောတဲ့လူမှုဝန်ထမ်းအဝင်ကြီးဌာနကနေပဲတင်มาဖြစ်ပါတယ်တွတ်တော်ထဲမှာလည်းကျမတို့ဆွေးနွေးပြပါပြီဒီဥပဒေနဲ့ပတ်သက်လို့ဘာတွေဘာတွေပါလဲတွတ်တော်အမတ်တွေနဲ့ဌာနဆိုင်ရာတွေမှာလည်းကျမတို့တော်တော်လေးဆွေးနွေးပြပါပြီဒီဥပဒေမှာပါတဲ့အချက်အလက်တွေအကုန်လုံးအဲ့တော့တောက်လျှောက်ကျမတို့လှုပ်လာတဲ့အခါမှာအလုံးကသိနေတယ်ပေါ့နော်ဒီ process ကဘယ်လိုလဲဘာတွေပါနေလဲဆိုတာသိနေတယ်ပြောချင်တာတော့အကုန်လုံးပါဝင်ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်အားလုံးအတွက်အသုံးကျမယ်လို့ကျမယုံကြည်ပါတယ်
ကျေးဇူးများကျေးဇူး
တင်ပါတယ်ရှင်